ကြတာရင်းနေကဖာကန်ဒေတာမြေပြုံမှုကြောင့်လူတရာကျော်သေဆုံးခဲ့ပြီးဒီကနေ့ထပ်မံရှာဖွေရမှာအလောင်း၁၁လောင်းထပ်မံတွေ့ရှိတာနဲ့အစိုးရတက်မရွန်နဲ့လုပ်ငန်းရှင်တွေကသေဆုံးဒဏ်ရာရသူတွေအတွက်ထောက်ပံ့ကြတဲ့အခြေအနေကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။ဖာကန်မြို့နယ်ဝေခါကျေးရွာအနီးကြောက်စိမ့်လုတ်ကွက်ဟောင်းမှာမြေပြိုကျတာကြောင့်သေဆုံးသွားသူတွေကိုဒီကနေ့ဆက်လက်ရှာဖွေရမှာအလောင်း၁၁လောင်းထပ်မံတွေ့ရှိခဲ့ပါတယ်။ဒီကနေ့ရှာဖွေမှုအခြေအနေကိုဖာကန့်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကအခုလိုပြောပါတယ်
။ဒီနေ့က7လောင်းတွေ့တယ်။7လောင်းတွေ့ပြီးတော့မှသူတို့က3နိုင်ခွဲလောက်မှနားတော့ကြတယ်။အဲ့ဒီကယ်ဆယ်ရေးတင်းနေရမတည့်ရတော့သူတို့ချွေးဦးယုံကပြောတာတော့168လို့ပြောပါတယ်။ဒီနေ့71ဆိုလို့ရှိရင်182ပေါ့
။ထိခိုက်ဒဏ်ရာရသူ54ယောက်ရှိပြီးဖာကန့်စေးဦးမှာစေကူတာပေးနေကြောင်းပြောပါတယ်။ဒီကနေ့မနက်မှာတော့အစိုးရနဲ့လုပ်ငန်းရှင်တွေကတေဆုံထိခိုက်သူတွေအတွက်ထောက်ပံ့ငွေပေးအပ်လှူဒန်းခဲ့တယ်လို့တမရော်ကလည်းပါဝင်လှူဒန်းခဲ့ကြောင်းဦးခမောင်မြင့်ကဆက်ပြောပါတယ်
။အချင်းပြည်နယ်အစိုးရဖွဲ့က3,500၊ကျောက်မြက်လုပ်ငန်းရှင်များအပင်းကအကန့်က3,500၊နောက် PNDPC ကုမ္ပဏီက100ဆိုတော့ထောင်နဲ့100ရတာပေါ့နော်7နိုင်လောက်မှကျတော့ရောက်ပိုင်းတိုင်းမှုကိုယ်တိုင်တက်လာပါတယ်ဦးစည်းစားကျော်တက်လာပြီးတော့မှကြည့်လေတမရော်သားတွေကနေပြီးတော့မှလူဒန်းပါတယ်ဆိုမှသူလည်း3,500လူဒန်းနဲ့နောက်3,800ကြီးပုံး30စားကပိတ်တာ80ကလပဲကပိတ်တာ300ဖတ်လူသွားပါတယ
်ဖာကန်ကြောက်စင်းတူဖော်တဲ့ဒေတာမှာအခုလိုမြေပြူတာကြောင့်မကြာခဏဆိုသလိုလူသေဆုံးတာတွေရှိခဲ့ပြီးဒီလိုဖြစ်တာဟာဆယ်ရန်နေရာကြီးတွေအသုံးပြုပြီးအလွန်ကျွံတူဖော်တာကြောင့်လို့ဝေဖန်ကြတယ်လို့ဒါကိုတားဆီးဖို့အတွက်ဥပဒေပြုရမှာကြံ့ကြာနေတယ်လို့ဥက္ကမောင်မြင့်က VOA ကိုပြောဆိုထားပါတယ်။ဖာကန့်အခြေစိုက် Greenland သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံကိုနောင်းလတ်ကလည်းဥပဒေအရအားနည်းချက်တွေရှိတယ်လို့လုပ်ငန်းခွင်ကြီးကြပ်စီစဉ်မှုအားနည်းတာတွေလည်းရှိနေကြောင်းအခုလိုထောက်ပြပါတယ
်။ပိတ်သိမ်းဖို့ဆိုတဲ့နေရာမှာဒီကုမ္ပဏီကဥမာဒီလောက်ွက်ကိုဘယ်လိုပိတ်သိမ်းမလဲဘယ်လိုပုံစံအနေထားနဲ့ပိတ်သိမ်းမလဲဒီကျင်းတွေကိုပြောမှဆိုရင်အန်ဒီရဲ့အနည်းဆုံးလေ50ဒီဂရီလေကတိချောချင်းအနေနဲ့လှုပ်ထားကြလားဒါမှမဟုတ်ငကူမူရင်းပုံစံပြိုကျလွယ်တဲ့အနေထားလှုပ်ထားလားဆိုတာဒါဆီစစ်မှုအားနေတာပေါ့လေအဓိကပြည်နယ်ကလည်းဆီစစ်မှုအားနေတယ်လို့ဒီတန်ဆာတဲ့တဘောပေါ့ဝင်ချင်းချင်းပြည်တော်စုအဆင့်ကဆီစစ်တဲ့အားနေတဲ့အခုလက်ရှိအမြင်ပြမှာရှိတဲ့ဒီကျွန်တော်တို့လုံခဲဖက်ကမြို့နယ်ကြောက်စင်းရုံတို့ဌာနဆိုင်ရာတို့လည်းဆီစစ်တာအားနေတယ်လို့ပြင်အဲကြောင့်မို့မြေပြူမှုကခဏခဏဖြစ်နေတယ်လေဒီဥပဒေလက်ချောက်မှုကလည်းအကုန်ဒီအနေထားနဲ့လည်းအားနေတာပေါ့နော်
ဖာကန်ဒေတာအပါအဝင်ရတနာမြေတွေမှာတူဖို့ထုတ်လုပ်တာကိုဒီလတရနေ့ကနေစတင်ပြီးမိုးတွင်3လရန်နာဖို့အတွက်အစိုးရကအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။တည်ဆုံရသူတွေအနေနဲ့ကတော့စီးပွားရေးအခြေအနေအရအန္တရာယ်ရှိတဲ့ကြားမှာလုက္ကိုင်နေကြတာလို့မြင်ကြောင်းလဲကိုနောင်းလတ်ကဆက်ပြောပါတယ်
။ဟိုပြောမယ်ဆိုတော့ဒီမြန်မာလူထုအနေထားနဲ့ရောကျွန်တော်တိုင်းလူထုအနေထားနဲ့ပြည်နယ်လူထုအနေထားစီးပွားရေးချင်းပြော့ဒီအဲ့ဒီတဲ့မှာကျွန်တော်တို့ကိုကြက်တဲနေတဲ့အနေထားမှာရှိအခု COVID-19 ဖြစ်နေတဲ့အချိန်မှာပို့ဆိုးတာပေါ့ဖက်ကန်လူနေမှုတိတ်တဲတဲ့ခါကျတော့ဒီတနည်းသာရဲ့ဒီဝမ်းဆောင်ဖြည့်ရှင်းဖို့အတွက်ဆိုတော့လောက်ရတာဟောအန္တရာယ်ရှိမှန်းကြည့်ရင်လည်းဘယ်သူမှတော့မလျှောက်နိုင်ဘူးလေပါဆိုတော့ကိုယ့်ရဲ့ဝမ်းကြီးအဆက်ရှိတာဟုတ်အဲ့ဒါကအဓိကအခြေခံလိုအပ်ချက်လုပ်ငန်းကိုင်ငန်းအခွင့်အလမ်းကိုအစိုးရကခေါ်ဆောင်ပေးမှုမရှိတဲ့အနေထားကြောင့်မို့ဒီလိုဟိုဖြစ်နေတဲ့အနေထားပေါ့နော်အဲ့လိုလုပ်ပဲမြင်ပါတော့ဟုတ်
ကြတာပရင်းနေကလူညာနဲ့ချီပြီးတေဆုံးရတာနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထဲချောင်းထုတ်ပြန်တယ်လို့ကချင်ပြည်နယ်အစိုးရနဲ့နိုင်ငံရေးပါတီတချို့ကလည်းဝန်ထဲချောင်းထုတ်ပြန်ထားပါတယ် Global Witness ခေါ်နိုင်ငံတကာသဘာဝတရားစာတအရေးစောင့်ကြည့်ရေးအဖွဲ့ကတော့အခုလိုမြေပြိုကျတာဟာအစိုးရကတာဝန်မဲ့ကြောက်စင်းတူဖို့တာတွေကိုအရေးယူဖို့ပြက်ကွက်တာကြောင့်လို့ထောက်ပြထားပါတယ်ဖာကန်ဒေတာမှာနှစ်စဉ်မြေပြိုတာကြောင့်အသေးပြောက်တွေရှိနေပြီး6နှစ်အတွင်းမှာလူ900ကျော်လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။